ဒီတစ်ပတ်တော့ဆယ်ကျော်သက်အရွယ်ဗြိတန်ဘယ်လ်ဂျီယံနိုင်ငံသူကလေးတယောက်ဒီနေ့အသေးစားလေးသတင်းနဲ့ကဘာပတ်တဲ့အကြောင်းပြောပြပေးပါပါမြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနိုင်ငံပေါင်း50ခြားနိုင်ငံကိုကီလိုဂရမ်300အစိတ်လောက်ကလေးတဲ့အပေါ်ဆုံးအများဆုံး Shark Ultralight လေးရင်လေးနဲ့ကျော်ဖြတ်ပြီးပြန်တမ်းတဲ့သူကတော့ Britain Belgium နိုင်ငံသူ Zara Radford ဖြစ်ပါတယ်။သူဟာအောက်တိုဘာ17ရက်ဗုဒ္ဓဟူးနေ့က Belgium နိုင်ငံ Cotri မြို့မှာရှိတဲ့ Beverham လေးစိတ်ကနေစပြီးတော့ထွက်ခွာပါတယ်။သူခေးစဉ်အစမှာအင်္ဂလိပ်ရေးလက်ကြားကိုဖြတ်ပြီးအင်္ဂလန်ကိုသွားတာပါ။ Zara ဟာကမ္ဘာပေါ်ကတက်ကြီး9ရက်နိုင်ငံပေါင်း52နိုင်ငံကိုလင်းရင်သေးသေးလေးနဲ့တယောက်တည်းဖြတ်သန်းမှာဖြစ်ပါတယ်။3လလောက်ကြာမဲ့သူ့ရဲ့ခီးစဉ်အတွင်းပင်လယ်သမုဒ္ဒရာတွေ၊သဲကန္တရာတွေအပြင်ကျေပြောတဲ့ဆိုက်ဘီးရီးယားတောတောင်တွေကိုပါဖြတ်သန်းရမှာဖြစ်ပါတယ်။အထူးသဖြင့်မြန်မာ၊ဆော်ဒီအာရေဗျ၊ဟွန်ဒူရက်စ်နဲ့ဂရင်းလန်အပေါ်ဝင်နိုင်ငံတွေစီကခွင့်ပြုချက်တွေကိုလည်းရထားပါပြီ။
It's a dream I've had my entire life to fly in a plane around the world.
ကျွန်မဒေါက်တာကအိမ်မက်တစ်ခုပါပဲ။လေရင်နဲ့ကဘာပတ်ဖို့တသက်လုံးအိမ်မက်မက်ခဲ့ရတာပါ။စိတ်ကူးရင်စံပေမဲ့ဒါကဖြစ်နိုင်တယ်လို့အမြဲတွေးပါတယ်။ဒီအိမ်မက်ကိုဘသူ့ကိုမှမပြောရင်ဘာမှဖြစ်လာမှာမဟုတ်ဘူးလို့တွက်ပြီးကျွန်မမိဘတွေကိုဖွင့်ပြလိုက်ပါတယ်။သူတို့ကလည်းချက်ချင်းပဲသဘောတူတာပါပဲ။နောက်သတင်းမီဒီယာတွေကပါတင်ကြတာကြောင့်တခြားမိန်းကလေးတွေလည်းလေကြောင်းပညာမှရောသိပ္ပံဤပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရပ်တွေမှာစိတ်ဝင်စားလာမယ်လို့လည်းမျှော်လင့်ပါတယ်
။သိပ္ပံသင်္ချာရပ်နဲ့လေချောင်းခံရမှာအမျိုးသမီးတွေကိုသိပ်ပြီးမတွေ့ရတဲ့အတွက်သူများသိပ်ပြီးစိတ်ကူးရန်လွန်းနေမလားဆိုပြီးအားငယ်ခဲ့ရတဲ့ဇာရာကတခြားမိန်းကလေးတွေကိုပါအားပေးချင်တာပါ။အဖို့မပါတယောက်တည်းပြန်တန်းတဲ့ဇာရာကသူ့ခီးစဉ်မှာပါတဲ့နိုင်ငံတွေရဲ့လေချောင်းထိတ်ထုတ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့Satellite telephone နဲ့ radio စကားပြောဆက်ပါယူသွားပါတယ
် So I spoke to some previous world record holders
အချင်းကြာကြီးတယောက်တည်းလေယာဉ်မောင်းတဲ့သူတွေစီကနေအံ့ဩစရာတွေသိလိုက်ရတာကသူတို့ဟာခီးစဉ်တွင်သိပ်ပြီးတော့အထီးကျန်ဆန်ခဲ့တယ်ဆိုတာပါလေယာဉ်ထဲမှာတယောက်တည်းအချင်းကြာကြီးနေကြရတာကိုအယားယားအစဉ်ပြေဖို့တယောက်တည်းပဲမျှော်လင့်နေရတဲ့သဘောမျိုးပါဒါကြောင့်ကျမတို့ဒီခီးစဉ်အတွင်းတက်နိုင်သလောက်မိသားစုနဲ့ရှိနေဖို့ကြိုးစားရမှာပါပဲ။ဒါဆိုရင်ခံစားမယ်ထင်ပါတယ်
။သူ့လေရင်နောက်ကလိုက်ပြီးကူညီမဲ့ဖော်လေရင်မရှိပါဘူး။ဒါပေမဲ့ဗြိတိန်လေးကလေရင်ဟူးဟောင်းတယောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်မဲ့တမီးအတွက်နိုင်ငံအတော်များများရဲ့လေချောင်းပိုင်နဲ့တွေနဲ့ပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုကြိုတင်တောင်းခံပေးထားတာပါ။ဂရင်းလန်တရုတ်နဲ့နီကာရာဂွာလိုနိုင်ငံတွေမှာညအိမ်နားနေတဲ့အခါဒေသခံတွေရဲ့အိမ်တွေမှာဖြစ်စေဟိုတယ်မှာဖြစ်စေတဲဖို့လှုပ်ထားပါတယ်။သူကတစ်နေ့ကို9နာရီလောက်ပဲမောင်းမယ်လို့ပြောပါတယ်
။ So on average I fly about 5 hours.
ချက်ပြချင်းပြောရရင်တစ်နေ့ကို9နာရီလောက်ပြန်ရမှာဖြစ်ပြီး3ရက်ပြန်ပြီးရင်တော့တစ်ရက်အနားယူရမှာပါ
။သူ့လင်းတေးသေးလေးကို American နိုင်ငံ New York က JFK လေးစိတ်ကလွဲပြီးရှုပ်ထွေးတဲ့လေးစိတ်ကြီးတွေမှာမရက်ဖဲလေးစိတ်အသေးစားလေးတွေမှာပဲညအိမ်ရန်နာဖို့ဖြစ်စေလင်းရင်စီဖြစ်ဖို့ဖြစ်စေရက်ဖို့အတွက်စီစဉ်ထားပါတယ
် Fatigue is definitely a factor but I'm making sure that
ပြင်ပန်းနွမ်းနယ်တာကိုတည်တည်ချာချာခံစားရမှာပါဒါပေမဲ့ကောင်းကောင်းအနားယူနိုင်ဖို့တော့အမြဲလုပ်ပါမယ်စိတ်ဓာတ်ကြကြရတွေလည်းပေါ်လာနိုင်ပါတယ်ထောက်ပံ့ပူဆောင်ရင်းနဲ့ပတ်သက်တာရာသီဥတုနဲ့စိုင်းနာတွေလိုအချိန်ယူရတာမျိုးတွေရှိလာနိုင်ပေမဲ့ရင်ဆိုင်ဖို့အသင့်ပြင်ထားပါတယ်ကျမကိုအခုညီပေးမဲ့အဖွဲကလည်းတောက်ပါလေ
။သူ့အဖွဲမှာလေရင်မှုတွေဖြစ်ကြတဲ့မိခင်ဖြစ်သူ Beatrice Desmet နဲ့ဖခင်ဖြစ်သူ Sam တို့ကအမခံတွေဖြစ်ပါတယ်။သူကဘာကိုလေရင်နဲ့ပတ်ချင်တယ်လို့ပြောတော့ဘယ်လိုခံစားရမှန်းတော့မသိဖြစ်သွားပါတယ်
။ When she first told me about it my heart skipped a beat.
ဒီမှာစကားကနှလုံးခုန်ကရက်သွားတယ်။ပုံမှန်ပြန်ပြအောင်အတော်ကိုလုပ်ယူရတယ်။အခုတော့သမီးအတွက်ကျမတိတ်ကူယူတယ်။သူလှုပ်ချင်တာကိုအပြေအဝလှုပ်ပေးမှဖြစ်တယ်လို့တိတ်လေကူယူတယ်။ဘလို့ခံစားရမှန်းတော့မသိဘူး
။ It's exciting. It's really excited. I see the risk.
တိတ်ကူစိတ်လှုပ်ရှားစရာကောင်းပါလေ။ကြုံရနိုင်တဲ့အနေအထားကိုကျွန်တော်မြင်နေတယ်လို့နားလဲလေ။သူလည်းနားလဲလေ။ဒါပေမဲ့သူ့လှုပ်ရက်ကိုကျွန်တော်တကယ်ကူယူတယ်။သူ့အတွက်တယ်မဟုတ်ပါဘူး။တခြားမိန်းကလေးတွေလေချောင်းနဲ့စံသိပ္ပံဘာသာရပ်တွေကိုစိတ်ဝင်စားလာနိုင်သေးတာကြောင့်ဒါကသိကူကောင်းပါတယ်
။သ ုခီးစဉ်အတွက်ပမာဆုံးစင်ခုံမှုကြီးကတော့အတ္တလန္တိတ်သမုဒ္ဒရာကိုဖြတ်တာပါဆိုင်ဘီးရီးယားကနေမွန်ဂိုလီးယားကိုသွားတဲ့ခီးရှင်မှာလဲလူသိမ့်နေတဲ့တောတောင်တွေပေါ်နိုင်ရတော်ကြာဖြတ်အောင်မှာကြာရစုံတစ်ခုဖြစ်ရင်တော့အကူညီရဖို့မလွယ်ပါဘူးအခုခီးစဉ်အတွက်စိတ်တွေတိတ်ကိုလှုပ်ရှားနေတဲ့ဇာရာဟာအသက်16နှစ်ပဲရှိပါသေးတယ်လင်းရင်နဲ့တကူတော့ကဘာပတ်ခဲ့တဲ့အထက်မှာရှက်စတန်ဝက်စ်ကအသက်30အရွယ်အမျိုးသမီးဖြစ်တဲ့အတွက်အခုဆိုသူဟာကဘာပတ်တဲ့အထက်မှာအသက်အငယ်ဆုံးမိန်းကလေးဖြစ်တာပါပဲသူ့ရင်ဘရစ်တန်နိုင်ငံသားအသက်18နှစ်အရွယ် Travis Ludlow ဟာလည်းဇူလိုင်လထဲမှာပဲအသေးစားလင်းရင်လေးနဲ့ကဘာပတ်နိုင်ခဲ့သူပါ
It is nice that you know youngest female obviously
အသက်အငယ်ဆုံးမိန်းကလေးလို့ပြောကြတာသိကောင်းတာပဲအသက်အငယ်ဆုံးလူမဟုတ်ဘူးအသက်အငယ်ဆုံးအမျိုးသမီးဆိုပြီးတော့အမှတ်တမ်းတင်ကြမှာပါဒါကဘာကိုပြသလဲဆိုတော့အမျိုးသမီးတွေလည်းအမျိုးသားတွေကိုရှင်နိုင်တယ်ဆိုတာပ
ါလင်းရင်မှုလေးဆာရာရတ်ဖို့ကသူကြည့်ရင်အာကာသယာဉ်မှုလုပ်မယ်လို့ဆိုပါတယ
် I'm hoping to get to university next yearto study
electrical engineer တက္ကသိုလ်သွားရင်ကွန်ပျူတာသိပ္ပံဒါမှမဟုတ်လျှက်စစ် engineer line ကိုယူမယ်လို့စိတ်ကူးထားပါတယ်။ကျောင်းပြီးရင်တော့ကျမရဲ့အိမ်မကြီးကအာကာသယာဉ်မှူးတစ်ယောက်ဖြစ်လာဖို့ပါပဲ။ဘယ်လိုဖြစ်လာမလဲဆိုတာတော့စောင့်ကြည့်ရမှာပေါ့လေ။တကယ်ဖြစ်လာရင်တော့သိကောင်းမှာပါပဲ
။သူ့ခြေစံမှာအားလုံးအဆင်ပြေခဲ့ရင်တော့သူဟာဘယ်လ်ဂျီယံနိုင်ငံကို November 4ရက်နေ့မှာပြန်ပြီးရောက်မယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ